မန္တလေးတိုင်းပသိမ်ကြီးမြို့နယ်ကြောက်ချောကြီးရွာမှာမဟောတရာမျိုးသားကြီးကိုပိုင်ထက်တန်းကျောင်းကိုဆရာတော်ဦးဝီရသူကဦးစီးတည်ထောင်มาဖြစ်ပြီးအစိုးရကတော့ကျောင်းတည်ဆောက်ခွင့်ကိုဒီနေ့အချိန်ထိချထားပေးတာမရှိပါဘူးမနေ့ကလည်းခရိုင်အုပ်ချုပ်ရေးအဖွဲ့ကလာရောက်တားမြစ်ခဲ့ကြောင်းကျောင်းတည်ဆောက်ရေးအဖွဲ့နာယကအဖွဲ့ဝင်တွေကပြောပါတယ်ဒီမိုကရေစီဆိုရလက်ထက်မှာစတင်ကြောင်းဆောင်လို့ထောင်ချမယ်ဆိုရင်ထောင်ချခံသွားမှာဖြစ်ကြောင်းဆရာတော်ဝီရသူကဒီနေ့ပနက်တင်အခမ်းအနားမှာမိန့်ကြားပါတယ
်။ဟောဒီဆိုရအခုကိုတင်းတင်းပါမှာပြင်းပြင်းထန်ထန်ဆက်ဆံလာရတာ။ဘာပဲလို့ဆရာကြီးကစိတ်လျှော့ပြီးတော့ဒီခန္ဓာမှာတက်တက်ကြွကြမပေါ်ပါနဲ့။အာဝေဒီတော်အဖြစ်ဒီလိုဆိုတာဒီမိုကရေစီဆိုရလက်ထက်မှာဒီမိုကရေစီအခွင့်အရေးကိုမရတဲ့ဘဝရောက်ရှိလာတာပြရတယ်။ဒီမိုကရေစီအခွင့်အရေးမရတော့တဲ့အတွက်ကြောင့်ဒီလိုစာပြန်ရောဆောက်လို့ဘာလာခံဝင်နေဖျက်ရုံနဲ့ဆင်းလာတယ်။ဦးစင်းကိုယ်တိုင်ကတော့ထောင်ဆယ်ကဆယ်ကောင်ပြန်ကြားခံရပါတယ်။
ကျောင်းဆောင်လုပ်ခွင့်အတွက်ခွင့်ပြုမိန့်တင်ထားတာတစ်နှစ်ကျော်ကြာမြင့်ခဲ့ပြီဖြစ်ပေမဲ့ဒေသအာဏာပိုင်တွေကခွင့်ပြုချက်ချမပေးသေးတာကြောင့်နိုင်ငံတော်သမ္မတထံကိုလည်းကျောင်းဆောင်ခွင့်ရရှိဖို့အကြောင်းကြားစာတွေပေးပို့ထားတယ်လို့သိရပါတယ်။မဟောတရာကျောင်းမှာတင်ကြားမဲ့ဘာသာရပ်တွေဟာအစိုးရကျောင်းတွေကအတိုင်းတင်ကြားမှာဖြစ်ကြောင်းကျောင်းဖြစ်မြောက်ရေးဗဟုကော်မတီဥက္ကဋ္ဌဒေါက်တာမြင့်ဦးကပြောပါတယ်။ဒါပဲကျော
င်းကျောင်းတော့ပါပဲ။အစိုးရစာပေကျောင်းတော့ပါအထူးပါဘာမှအထူးတာမရှိပါဘူး။အဲ့တော့ဆိုရမယ်မြို့တိုင်းဆိုတော့တော်တော်လေးငုံပါပေါ့လေဒီကြီးတဲ့ဝင်ခါမျိုးကတော့ဖြစ်စီနေတာပေါ့စစ်တမ်းကလည်းလူများတော့ဖြစ်စီရင်ကြီးတဲ့ဝင်တဲ့ဆိုတော့အဲ့တော့ဖြစ်စီတယ်တနာတော့ဆရာကြီးကဘာမှမရှိဘူးအချို့လူမရှိပါဘူးတနာလည်းပါပဲ
ကျောင်းဖြစ်မြတ်ရေးဗဟုကော်မတီမှာအငိမ့်စားပုံမှုအချို့ပါဝင်တာတွေ့ရပြီးအဲ့ဒီအထဲမှာတမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ကမန္တလေးတိုင်းဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဦးရဲမြင့်ရဲ့ကိုရင်းအရာရှိလည်းပါဝင်တာတွေ့ရပါတယ်ကျောင်းဆောင်လုပ်ခွင့်မပေးတဲ့အပေါ်ဆရာတော်ဝီရသူကသူ့အမြင်ကိုအခုလိုမိန့်ကြားပါဗျ
။ပုံမော်စတာကတန့်ခါရုံနဲ့ဆက်သက်နေလို့မန္တလေးမော်စတာကိုခွင့်မပြုဘူးဆိုလို့ရှိရင်တော့ခုတ်ရတခြားရှက်ရတခြားပါနော်။ဟိုကျူးလွန်တဲ့သူကတခြားအေးအေးယူခံတဲ့သူအပြစ်ပေးခံတဲ့သူတခြားဆိုတဲ့ပုံစံမျိုးဆက်ရောက်သွားနိုင်ပါတယ်။ဒါပေမဲ့တန့်ခါရုံနဲ့နှီးဆက်လို့အမြင်ကတ်တာကတော့အသေးကြပါတယ်။တန့်ခါရုံနဲ့နှီးဆက်လို့ခွင့်ပြုတာခွင့်မပြုတာကတော့ကိုယ်ကိုအတက်ပြောလို့ရပါတယ်။
မဟုတ်တာကျောင်းဆောင်ဆောက်လို့ရည်အတွက်ညီ6ဧကအသုံးပြုမှာဖြစ်ပြီးကုန်ကြစည်းကတော့7သိန်းပေါင်း4000ကျော်ရထားတယ်လို့သိရပါဗျ။ကျောင်းတည်ဆောက်ဖို့အတွက်တည်တံ့အလှရှင်မရှိဘဲအများစုကတော့တန်ဃာတော်တွေနဲ့ပြည်တွင်းပြည်ပအလှရှင်တွေလည်းပါဝင်တယ်လို့ဆိုပါဗျ။ခွင့်ပြုချက်မရှိဘဲကျောင်းဆောက်လုပ်နေတဲ့အပေါ်ပသိမ်ကြီးမြို့နယ်အုပ်ချုပ်ရေးမှူးဦးညွန့်လင်းက RFA ကိုအခုလိုပြောပါဗျ။
ဒါကတော့အရင်သားမိတို့လားပြတာလေးအရင်ကဦးအကြီးကြီးကအရေးဆုံးကဒီတိုင်းနဲ့လေသူလွတ်တာလို့လို့ကြတယ်တော်တော့တာမင်းသုသာကြံပြီးရမယ်။ဟောအဲဒီတာမင်းသုသာပဲသူသုသာပုံမှာသူတင်လို့ကြာလို့ကြာတယ်ဒီတိုင်းပဲရှိတယ်။ကျွန်တော်ကတော့တော့ကြုံရှိပါဦး။ကျွန်တော်ကတော့ဘယ်လိုမှဆိုအစီအစဉ်ရှိပြပါဦးကြာနော်။ကျွန်တော်ပိုင်အောင်နော်။ဒီလိုနော်။အဲ့တော့ပိုင်ဘယ်လိုမှဆိုဆိုတော့ဒါကမှပြောနေတာ။နော်။ကျွန်တော်တာသာအတိုင်းကဒီလိုတော့တိုက်တယ်။နော်ဘယ်လိုဖြစ်လို့မှဆိုတိုင်းပြောရအခြေပြုများပြောကြာနော်။
မဟာတရာစာတင်ကျောင်းတွေကိုရန်ကုန်မြို့နဲ့တောင်ကုန်းမြို့တို့မှာလည်းဖွင့်လှစ်ထားပြီးကြောက်ချောကြီးရွာမှာအခုဖွင့်လှစ်မဲ့ကျောင်းကတော့ကိုရဲနဲ့ဆယ်တန်းကျောင်းသားတွေကိုတင် जा ပေးมาဖြစ်တယ်လို့သိရပါဗျ။ဒီနေ့ပြုတ်လုတဲ့ပနက်ရိုက်ပွဲမှာကျောင်းဆောင်တိဆောက်ရေးအတွက်ထောက်ခံလက်မှတ်တွေလည်းကောက်ခံခဲ့တာတွေ့ရပါတယ်ရှင်။